ပြည်ဝင်ဝေးဗီဇာဆိုင်ရာလင်းလေတဲ့ဆွဲချက်နဲ့နယူးယောက်မြို့မှာဖမ်းခံခဲ့ရတဲ့အိန္ဒိယတန်တမာရေးအမှုကိုပယ်ဖျက်ဖို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကအမေရိကန်ပြည်ထောင်စုကိုတောင်းဆိုထားပါတယ်။ဒေဗီယာနီခိုဘရာဂါရီအပေါ်အမေရိကန်ကတရားစွဲဆိုစရာအမှုရှိတယ်လို့အိန္ဒိယအနေနဲ့မြင်ယုံကြည်တဲ့အကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဆယ်မန်ခရရှစ်ကသတင်းတောက်တွေကိုကြာသပတေးနေ့မှာပြောတာပါ။ခိုဘရာဂါရီကိုတာမန်ရာဇဝတ်သားတဦးလိုပြုမှုဆက်ဆံခဲ့တယ်လို့လည်းဝန်ကြီးကပြောပါတယ်။ခိုဘရာဂါရီပေါ်ဆက်တင်ထားတဲ့အမှုအလုံးကိုချက်ချင်းရုပ်သိမ်းပေးဖို့အိန္ဒိယကတောင်းဆိုထားကြောင်းနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ဂယ်ရီနဲ့ကြာသပတေးနေ့နောက်ပိုင်းမှာသူစကားပြောမယ်လို့ဝန်ကြီးခါရှစ်ကပြောပါတယ်။အသက်39နှစ်အရွယ်ခိုဘရာဂါရီဟာသူ့ရဲ့အိမ်အကူလုပ်သားဖြစ်လုပ်ကိုင်ဖို့အမေရိကန်ပြည်ထောင်စုစီခေါ်ယူခဲ့တဲ့အိန္ဒိယနိုင်ငံသားရဲ့ပြည်ဝင်ခွင့်ဗီဇာလျှောက်လာမှာအချက်အလက်တွေလေးလေးဖော်ပြခဲ့တယ်လို့ဆွဆွဲခံထားရပါတယ်။ဒေဗီယာနီခိုဘရာဂါရီအပေါ်တခြားလူတွေထက်အများကြီးပိုတဲ့ရင်ကျစ်ကျစ်အပြုအမူနဲ့ဆက်ဆံခဲ့ပါတယ်လို့မန်ဟက်တန်ခြေဆိုင်အမေရိကန်ပြည်ထောင်စုရှေ့နေ Free Barara ကဗိုလ်တူးနေမှာကြေညာချက်တစ်စောင်ထုတ်ပြန်ပြီးပြောခဲ့ပါတယ်။အခုဖြစ်ရကြောင်းအမေရိကန်အိန္ဒိယဆက်ဆံရေးမှာအဆုံးအထင်ဖြစ်နေရပါတယ်။